ဒေါက်တာရှင်များရှင်တစ်ချက်တည်းမှာပဲမြန်မာနိုင်ငံအာဆီယံလက်ကျဥက္ကဋ္ဌတာဝန်မယူပေမဲ့လည်းမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတိုးတက်လာသေးတာမဟုတ်တဲ့အတွက်ဂျပန်နိုင်ငံအစိုးရကမြန်မာနိုင်ငံပေါ်ထားရှိတဲ့မူဝါဒတွေကိုပြောင်းလဲမှာမဟုတ်ဘူးလို့ဂျပန်နိုင်ငံယာယီဝန်ကြီးဌာနပြောခွင့်ရသူကပြောဆိုလိုက်ပါတယ်။ကျမတို့ရဲ့ဂျပန်နိုင်ငံတိုကျိုမြို့အခြေစိုက်သတင်းတောက်ဦးရော်နီငင်းက VOA အတွက်အခုလိုသတင်းပေးပို့ထားပါတယ်ရှင်
။အမျိုးသားရင်ကြားစစ်ရေးနဲ့ဒီမိုကရေစီပေါ်ဆောင်ရေးလုပ်ငန်းတွေကိုပြည်ပမှာပုံမအာယုံဆိုင်လှုပ်ဆောင်ရမှာမို့လို့ဆိုတဲ့အကြောင်းကြားချက်နဲ့လာမယ့်2006ခုနှစ်အာဆီယံဥက္ကဋ္ဌရာထူးကိုမရယူတော့ပါဘူးလို့ဇူလိုင်လ26ရက်နေ့လောနိုင်ငံဗျန်ချင်းမြို့ကအာဆီယံနိုင်ငံရေးဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံရေးဝန်ကြီးဦးညံဝင်းကကြေညာခဲ့တာနဲ့ပတ်သက်လို့ဂျပန်နိုင်ငံကသဘောထားဘယ်လိုရှိပါသလဲလို့ VOA ကဂျပန်နိုင်ငံရေးဝန်ကြီးဌာနကပြောရေးဆိုခွင့်ရှိသူဒုတိယညွှန်ကြားမှု Mr. Kubahara ကိုမေးကြည့်တဲ့အခါ
We would say that we respect the decision by Myanmar. We hope that Myanmar prepares an environment so that they can in early stage take the chairmanship of the ASEAN. So that is our
ကျွန်တော်တို့ကမြန်မာအစိုးရရဲ့အဆုံးဖြတ်ချက်ကိုလေးစားပါတယ်မြန်မာနိုင်ငံကအခုလိုအာဆီယံဥက္ကဋ္ဌနေရာရယူဖို့အတွက်စောနေသေးတယ်တင့်တော်တဲ့ပြည်တွင်းနိုင်ငံကြီးဝန်ကြီးတစ်ခုကိုလိုအပ်နေပါသေးတယ်ဒါကြောင့်မို့လို့ဒီအာဆီယံဥက္ကဋ္ဌရာထူးရယူဖို့အတွက်ပြင်ဆင်ရအောင်မဲ့အနေအထားရှိနေပါသေးတယ်တင့်တင့်မြောက်ပတ်တဲ့နိုင်ငံကြီးဝန်ကြီးတစ်ခုပြင်ဆင်ပြီးသွားပြီဆိုရင်တော့မြန်မာနိုင်ငံအာဆီယံဥက္ကဋ္ဌဖြစ်လာဖို့မိမိတို့မျှော်လင့်ပါတယ်လို့ပြောကြားသွားတာဖြစ်ပါတယ်အာဆီယံအဖွဲ့ဝင်ကျန်တဲ့နိုင်ငံတွေနဲ့အမေရိကန် EU စတဲ့နိုင်ငံတွေနဲ့ဆက်ဆံရေးတွေမထိခိုက်ရအောင်အခုလိုမြန်မာစစ်အစိုးရက2006ခုနှစ်အာဆီယံဥက္ကဋ္ဌရာထူးဆွလွပေးလိုက်တဲ့အတွက်ဂျပန်အစိုးရအနေနဲ့မြန်မာစစ်အစိုးရဘက်မှလိုက်လက်လျော်လျော်အခွင့်အရေးတွေတစုံတရာပေးလိုတဲ့သဘောထားအမြင်တွေကြောင်းလဲဖြစ်ပေါ်လာနိုင်ပါသလားလို့ဆက်ပြီးမေးကြည့်တဲ့အခါကျတော့
Our position does not change because of this ASEAN chairmanship issue
ကျွန်တော်တို့ရဲ့လက်ရှိမြန်မာနိုင်ငံပေါ်မှာထားတဲ့နိုင်ငံရေး policy ကိုမပြောင်းပါဘူးအာဆီယံဥက္ကဋ္ဌရာထူးကိုဆွလွတာဟာမြန်မာနိုင်ငံရဲ့ပြဿနာတရာလုံးကိုဖြေရှင်းဆောင်ရွက်တာမဟုတ်ပါဘူးစစ်မှန်တဲ့ဒီမိုကရေစီစနစ်ပြောင်းလဲရေးတွေမဆောင်ရွက်သရွေ့ဂျပန်အစိုးရအနေနဲ့အဓိကကျတဲ့စီးပွားရေးအကူအညီတွေမပေးဘူးဆိုတဲ့ဂျပန်နိုင်ငံရဲ့မြန်မာစစ်အစိုးရပေါ်ထားရှိတဲ့နိုင်ငံရေးမူဝါဒကိုမပြောင်းလဲပါဘူးလို့ပြောကြားသွားတာဖြစ်ပါတယ်တိုကျိုမြို့ကနိုင်ငံရေးသိပ္ပံပညာရှင်ဒေါက်တာမင်းညိုကတော့ဒီကိစ္စဟာဘာကိုညွှန်ပြနေသလဲဆိုတာကိုအခုလိုရှင်းပြပါတယ်
အာဆီယံဥက္ကဋ္ဌမလုတာကဂိုင်းလောက်ပဲအနေအထားမျိုးမှာရှိနေတာပေါ့ပင်စင်းဖြစ်နေတဲ့ကျွန်တော်အမြင့်တွေဖြစ်နေတဲ့ပြည်တွင်းနိုင်ငံရေးကိုသူတို့ဖြစ်ရှိမှုပုံမှန်မူတည်ပြီးတော့နိုင်ငံတကာမှာဒီဖြားတွေပေးလို့ရတယ်ဆိုတာကပြည်တွင်းမှာရှိနေတဲ့နိုင်ငံရေးပြဿနာတွေကိုလက်ရှိစစ်ကောင်စီနေရာဖြည့်ရှင်းမှုမကြိုးစားတာအကြောင်းမို့လို့ဖြစ်ပေါ်လာခြင်းဖြစ်ပါတယ
်။ဘာလို့စိုးရင်ပူပန်ပြီးဒီလိုအာဆီယံဥက္ကဋ္ဌရာထူးကိုဆွန့်လွတ်လိုက်ရတယ်လဲဆိုတာကိုဒေါက်တာမင်းညိုတုံ့တက်ပြတာကတော့
ဒီဥက္ကဋ္ဌလုတ်လိုက်တာနဲ့တပြိုင်တည်းသူတို့နိုင်ငံရေးပြည်ပြောင်းလဲမှုဘာမှမလုပ်နိုင်တဲ့တပြိုင်တည်းနောက်ဆုံးမှဆိုရင်သူဟာအာဆီယံနိုင်ငံအနေနဲ့တောင်ပြဿနာဖြစ်လာမယ်။ပြောမယ်ဆိုရင်တော့ဒါကိုဥက္ကဋ္ဌကိုလက်ခံယူလိုက်တယ်ဆိုရင်သူတို့အတွက်ပေါ့လေ minus ပိုများလာနိုင်တဲ့အနေအထားမျိုးရှိတာကြောင့်မို့သူတို့တွေမလုပ်ဘူးပေါ့
2006ခုနှစ်အာဆီယံဥက္ကဋ္ဌရာထူးကိုမြန်မာစစ်အစိုးရကဆွန့်လွတ်လိုက်တာနဲ့ပတ်သက်ပြီးတိုကျိုမြို့ကထွက်ပေါ်လာတဲ့သဘောထားမှတ်ချက်တွေဖြစ်ပါတယ်ခင်ဗျာ